င်္ဂါပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့မြန်မာနိုင်ငံကရပ်ဖက်ဖွဲ့စည်းရေးတချို့လှုပ်ရှားသူတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါရပ်ဖက်လူမှုဖွဲ့စည်းရေးနဲ့လှုပ်ရှားတဲ့သူတွေပေါ်ဖိနှိပ်မှုတွေရှိနေသလားဒီမိုကရေစီအတွင်းကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာရပ်ဖက်ဖွဲ့စည်းရေးလှုပ်ရှားသူတွေရဲ့အခန့်ကဏ္ဍဘယ်လောက်ထိအရေးပါတယ်လဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ဆွေးနွေးပွဲအတွက်ပင်နဲ့ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားသူတွေရှိပါတယ်ဟိုရပ်ဖက်ဖွဲ့စည်းရေးမှာကိုယ်တိုင်ဦးဆောင်နေသူတွေဖြစ်ကြတဲ့ဒီညီမချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းနောက်နိုင်ငံရေးအကြီးအကဲကွန်ကြီးဆော့ရှော့ရေးအသင်း APP ရဲ့တွဲဖက်အတွင်းရေးမှူးဦးဖို့ကြီးတို့ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အခုပဲဆွေးနွေးပွဲကိုဆက်လိုက်ချင်ပါတယ်ဆိုတော့ဒီဒီတစ်ပတ်တည်းမှာပဲထုတ်ပြန်လိုက်တဲ့ရပ်ဖက်လူအခွင့်ရေးလှုပ်ရှားမှုဖွဲ့ Civic Cast ရဲ့အစီအစဉ်ခါစားမှာတော့ဒီမြန်မာနိုင်ငံကရပ်ဖက်လူမှုဖွဲ့စည်းရေးနဲ့တက်ကြွလှုပ်ရှားသူတွေအပေါ်မှာဖိနှိပ်မှုတွေရှိနေတဲ့နိုင်ငံဖြစ်နေသတ်မှတ်ထားပြီးတော့စစ်ဆေးရေးလက်ထက်ကအခြေအနေမျိုးတော့ဥတည်နေပြီဆိုပြီးတော့လည်းသတိပေးထားပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ကိုဘိုကြီးအားလည်းဒီရပ်ဖက်ဖွဲ့စည်းရေးမှာကိုယ်တိုင်ကိုကျဦးဆောင်ပါဝင်နေတဲ့ပုဂ္ဂိုလ်တယောက်အနေနဲ့တကယ်ပဲဒီလိုအခြေအနေမျိုးတွေကိုဥတည်နေတဲ့အခြေအနေမျိုးတွေရှိနေသလားကိုဘိုကြီးအရင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာရပ်ဖက်လူဖွဲ့စည်းရေးမှာအထူးသဖြင့်တော့ဒီငြိမ်းချမ်းစွာလှုပ်ရှားနေတဲ့လှုပ်ရှားမှုတွေကိုတော့ဥပဒေရဒီတင်းကျပ်မှုတွေပို့ပြီးတော့ရှိလာတာမျိုးကိုကျွန်တော်တို့တွေ့ရတယ်။နောက်အဲ့လိုပဲဒီမှတ်ပုံတင်တဲ့အခါမျိုးတွေမှာလည်းဒီသူတို့ဒီအစိုးရဘက်အထူးသဖြင့်တော့ပြည်ထောင်စုဝန်ကြီးဘက်ကနေပြီးတော့သူတို့စဉ်းစားရတာကလူမှုရေးဆန်တဲ့အဖွဲ့တွေကိုပဲမှတ်ပုံတင်ပေးပြီးတော့ဂျန်တဲ့လူခွင့်ရေးဆန်တဲ့အဖွဲ့တွေကိုမှတ်ပုံတင်နေတဲ့အခါမှာတော့အတော်လေးကြံ့ကြံ့နေတာတွေကိုကျွန်တော်တို့တွေ့ရတာမျိုးတွေရှိပါတယ်။ဒါတွေကတော့ဥပဒေရတင်းကျပ်တဲ့အခါမျိုးတွေဥမာတချို့ဆိုလို့ရှိရင်ငြိမ်းချမ်းစွာလှုပ်ရှားနေတဲ့အဖွဲ့စည်းတွေဆိုလို့ရှိရင်တကယ်တမ်းတော့မှာတော့နေရာတချို့ကအခုချိန်ဒီလွတ်လပ်စွာဆန္ဒပြတဲ့ကိစ္စမျိုးတွေကိုလုံးဝမပေးဘဲနဲ့တားဆီးတာမျိုးတွေလည်းရှိရတယ်။နောက်အဲ့လိုပဲတက်ကြွလှချနေတဲ့သူတွေနောက်တက်ကြွကြွဒီလွတ်လပ်စွာပြောဆိုဆွေးနွေးမှုတွေအတွက်လည်းမထောင်သွင်းချင်းကြခံရတာမျိုးတွေလည်းရှိပါတယ်။ဒီအခြေအနေကိုကြည့်တယ်ဆိုရင်တော့ကျွန်တော်တို့ကနည်းနည်းလေးစိုးရိမ်စရာရှိတဲ့အနေအထားမှရှိတယ်လို့သုံးသပ်လို့ရပါပါ။
ဟုတ်ကဲ့ဆိုတော့ဒီစစ်စိုးရလက်ထက်မှာတော့တော့ဒီနိုင်ငံရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်ပေါ့လေသူတို့ ਨੇ ဟိုစန့်ကျင်နေထင်လို့ရှိရင်လက်ခံလေးမရှိတာထုံးစံပေါ့လေဒါပေမဲ့အခုကအရသာစိုးရဒီဒီမိုကရေစီအခွင့်အရေးတွေအတွက်ကြိုးပမ်းခဲ့တဲ့စိုးရလက်ထက်မှာပါဒီလိုပုံစံမျိုးဖြစ်နေတာကဟိုအဓိကဘာကြောင့်လဲဘာတွေကိုစိုးရိမ်နေကြလို့လဲ
ဆိုတော့အဓိကကတော့ကျွန်တော်တို့မြန်မာနိုင်ငံမှာအရသာစိုးရဖြစ်လာတဲ့ဆိုပေမဲ့မြန်မာနိုင်ငံရဲ့ဂျန်နီယာကိုထိန်းချုပ်နေတာကစစ်တပ်ကထိန်းချုပ်နေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်သူတို့ပြင်ထွေအုပ်တို့ရဲတို့တောက်လန်းရဲတို့ဒီလိုအဓိကကြတဲ့ဒီဘီရိုကရေစီရန်နီယာကစစ်ဆိုးရလက်ထက်မှာပဲရှိစစ်ဆိုးရလက်အောက်မှာပဲရှိနေတာကိုကြည့်နေအပြင်မြန်မာနိုင်ငံကစစ်ဆိုးရကပဲဆက်ပြီးတော့အုပ်ချုပ်နေတယ်စစ်ဆိုးရကပဲစီမံခန့်မှန်းမှုတွေအများစုကိုလုပ်နေတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။ဒါကြောင့်မို့ဒီလိုအတွေးအခေါ်တွေပြောင်းမှုဆိုတာကလည်းဒီလိုလူတွေကပြောင်းမှကျွန်တော်တို့အတွေးအခေါ်ကပြောင်းလို့ရမှာပါ။နောက်ဒီလိုလူတွေကိုမပြောင်းနိုင်သေးဘူးအဆိုးရကဘီရိုကရေစီရန်နီယာကိုမခံကြွယ်နိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနေရာတွေကိုပြုပြင်ပြောင်းလဲဖို့တော့အရန်ဟိုစူးစမ်းရအောင်ပါပါ။
โอเคဆိုတော့နောက်တစ်ချက်ကဟိုဘယ်လိုပြောဒီလိုရန်နေရအပြင်ပေါ့လေဟိုဒီအခုလက်ရှိဒီအရသာအစိုးရဖြစ်လာရဆိုရင်မဲ့ဆော့ဆော့ကိုပိုကြီးတို့ပြောတယ်ပေါ့လေလူမှုရေးအဖွဲ့အသင်းဖွဲ့ဆိုလူမှုရေးအသင်းဖွဲ့ပဲဟိုခေါင်းစဉ်အောင်မှာရှောက်တယ်ဆိုတော့ဒီလူမှုရေးပဲလောက်ရမယ်နိုင်ငံရေးဆိုတာပါမလားဆိုတော့ဒီနိုင်ငံရေးဆိုတဲ့ခေါင်းစဉ်ကိုဟိုဘာကြောင့်စိုးရိမ်နေကြတာလဲဒါကဒီအစိုးရကပဲစိုးရိမ်နေတာမျိုးလားဒါမှမဟုတ်ဒီအာဏာရှင်အဖွဲ့အစည်းဒီပေါ်ဒီစိုးရရန်နေရတိစောက်ပုံကြီးကဖြစ်နေရလားဒီနိုင်ငံရေးဆိုတဲ့ဝေါ်ဟာရကိုစိုးရင်ကြောင်းကြမှုอ่ะ
တချို့ဒီလက်လက်စွာတိုးစုကိုရင်ဆိုတော့ကိုအတိတ်ပဲဖွင့်ဆိုတဲ့အခါမှာတော့နားလည်မှုတွေလိုနေတာမျိုးတွေတော့အများကြီးရှင်းနေပါတယ်ဆိုတော့ဥပမာအမေရိကန်နိုင်ငံမှာလက်လက်စွာတိုးစုကိုရင်ကိုအတိတ်ပဲဖွင့်ဆိုတဲ့ပုံစံကတစ်မျိုးဒီအာနာရှင်ဆန်ဆန်နိုင်ငံတွေမှာလက်လက်စွာတိုးစုကိုရင်ကိုအတိတ်ပဲဖွင့်တဲ့ပုံစံကတစ်မျိုးဖြစ်နေတာမျိုးကိုကျွန်တော်တို့တွေ့ရတယ်အထူးသဖြင့်တော့ဒီအစိုးရဘက်ကနေလွှတ်တော်ဘက်ကနေနောက်ဒီတကယ်လူညုံရုပ်တောင်းယူရတဲ့စစ်တပ်ပိုင်းတွေပေါ့တမလို့ကောင်းတော့မလို့သူတို့ရဲ့နားလည်မှုကအစိုးရကိုဝေဖန်နေသလိုရှိရင်ဒါကအစိုးရကိုအကြီးညိုပြစ်အောင်လုပ်တာဆိုတော့စဉ်းစားချက်မျိုးကိုသူတို့တော်ပြီးစဉ်းစားတဲ့မျိုးကိုတွေ့ရတယ်။ဥပမာအမေရိကန်မှာဆိုလို့ရှိရင်တော့ဒီအမေရိကန်သမ္မတတော်နဲ့ထရမ့်ကိုဆဲပဲဆဲသူ့ပုံကိုကျွန်တော်တို့ရုပ်တုလုပ်ပြီးတော့ကံပဲကံဒီလိုမျိုးပြောဆိုလာတယ်ကိုအမေရိကန်မှာတော့ခွင့်ပြုလာတာမျိုးတွေရှိတယ်။နောက်ဆောင်းတခွင်ဟိုတကယ်မပေါ်ပဲနဲ့ဒီဆန္ဒပြတဲ့အခါမှာလည်းအမေရိကန်လိုနိုင်ငံမျိုးနောက်ဒီမိုကရေစီနိုင်ငံမျိုးတွေမှာတော့ဖန်ဆီးလို့မရှိပါဘူး။ဆိုတော့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာတော့ဟိုပုံမှန်18တို့ဒီ19တို့နဲ့ဖန်ဆီးနေတာမျိုးတွေအခုချိန်ကြီးရှိနေတော့ပါပဲ။ဆိုတော့အခါကျတော့ဒီခေါင်းဆောင်ဝင်တွေအနေနဲ့ကလည်းဒီမိုကရေစီရဲ့တံပိုးတွေကိုပို့ပြီးတော့လေ့လာဖို့လိုအပ်တယ်လို့ကျွန်တော်တို့ထင်တယ်
။ဟုတ်ကဲ့ပါ။ကိုဘိုးကြီးဆွေးနွေးပြတာကျေးဇူးပါ။ကျွန်တော်အခုဒီဆွေးနွေးပွဲအတွက်ကိုဟိုဖိတ်ခေါ်ထားတဲ့ဥအောင်မျိုးမင်းကတော့ကျွန်တော်တို့ဆက်သွယ်လို့လောလောဆယ်မရသေးတဲ့အတွက်ကျွန်တော်တို့ဒီကျွန်တော်ဆွေးနွေးပွဲမှာပါဝင်ဖို့ဆက်သွယ်ထားတဲ့ ပုဂ္ဂိုလ်တချို့ကျွန်တော်လှည့်ပေးခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်တာချီလေးမျိုးကဥတင်နွယ်ဖြစ်ပါတယ်ဥတင်နွယ်သဘောထားလဲဆွေးနွေးခြင်းတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဆွေးနွေးမင်းမြန်လို့ရပါတယ်ဥတင်နွယ်ဟိုကျွန်တ
ော်တာချီလေးကဥတင်နွယ်ပါခင်ဗျဟိုကျွန်တော်ကတော့ဒီဟိုအရက်ဖက်အဖွဲ့ကြီးတွေရဲ့ဘလို့ခန်းကနာပါဝင်စီဖြစ်တယ်လို့ဆိုတဲ့ခန္ဓာမှာကျွန်တော်တို့ကတော့ဟိုလက်ရှိကျွန်တော်ကြုံတွေ့နေရတဲ့ဟိုတတုတ္ထုပ်ကြီးခန္ဓာနဲ့ကျွန်တော်တို့ဒီကမှာကြုံတာနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးကြပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့ကဒီအစိုးရရဲ့ပုဂ္ဂလိကရဲ့ဟိုအရက်ဖက်အဖွဲ့ကြီးတွေရဲ့ပူးပေါင်းမှပဲဟိုအဆင်ပြေမယ်လို့ဟိုကျွန်တော်တို့ကလည်းယူဆပါတယ်ခင်ဗျဒီအရက်ဖက်အဖွဲ့ကြီးတွေရဲ့လုပ်ရက်တွေကအစိုးရနဲ့ဟိုပုဂ္ဂလိကလုပ်ငန်းရှင်တွေကိုပြည်သူနဲ့ဟိုစိတ်တိုက်ပြီးအောင်ဆောင်ရွက်နေတာမျိုးတွေကိုကျွန်တော်တို့ဖက်ပြမှာတွေ့ကြုံရတယ်ခင်ဗျဒီရက်ဖက်ဖွဲ့ကြီးတွေကိုဒီရက်ဖက်ဖွဲ့ကြီးဆိုတော့ CSO တွေအဖွဲ့တွေကိုကျွန်တော်တို့ကဟိုဖိနိတ်တာမဟုတ်ဘဲနဲ့ဒီလိုတို့ဆုံးလို့မှားတဲ့အခါကျတော့ဒီအစိုးရနဲ့ဒီပုဂ္ဂလိကလုပ်ငန်းရှင်ပိုင်းမှာအဆင်မပြေတာတွေတွေ့ရပါတယ်ခင်ဗျဟိုတန်စာတာတပ်တူပေါ်မှုဆိုင်ရာမှာပြင်းရင်းမြင်သာစွာနဲ့ဒီရက်ဖက်ဖွဲ့ကြီးတွေကဟိုကျွန်တော်တို့နဲ့ဒီပူးပေါင်းဆောင်ရွက်ဖို့လိုပါတယ်ခင်ဗျသူတို့ကလက်ရှိအခြေအနေမှာတော့ဒီပြည်သူကိုနောက်ပြန်လာနေပြီးတော့မြောက်ပင့်ပေးပြီးတော့မလုတ်တဲ့မလုတ်တိုက်တဲ့အလုပ်တွေလုပ်တယ်လို့ကျွန်တော်တို့တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီ
ကဖွဲ့ပြီးနဲ့လုပ်ငန်းရှင်တွေကိုနောက်ပြီးတော့ဒီဒုတိယဖွဲ့ပြီးကလုပ်ငန်းရှင်တွေနဲ့အစိုးရကိုပြည်သူနဲ့ထိတ်တိုက်ပြေးအောင်ပြည်သူမြှောက်ပြင်ပြီးတော့ဆောင်ရွက်နေတဲ့ခါကျတော့ဒီဒုတိယနဲ့အစိုးရမှာအခက်အခဲတွေတွေ့ဆုံပါတယ်တွေ့စီတာပေါ့ဗျာဥပမာအားဖြင့်တော့ကျွန်တော်ဒီတချိလေးမျိုးနယ်နဲ့တန်လျင်ရှိချမ်းမှာဆိုရင်ဒီတန်လျင်တစ္ဆာလိုလေသမားအလုပ်သမားဖွဲ့ပြီးတွေနောက်တစ်ခါလေသမားသမဂ္ဂကိုကြောင်းနာတဲ့ဖွဲ့ကြီးတွေကတော့အဲဒီအစိုးရနဲ့ပူးပေါင်းတာတွေလုပ်ငန်းရှင်နဲ့ပူးပေါင်းတာတွေမဟုတ်ဘဲနဲ့ဒီကြဆောင်ရွက်တဲ့အခါကျတော့သူတို့လုပ်ရက်တွေကကျွန်တော်တို့ဒီမှာတော့ကက်ဆဲဖြစ်နေပါတယ်ခင်ဗ
ျဟုတ်ကဲ့ဥတင်ွယ်ဒါတော့ဥတင်ွယ်ဒီလုပ်ငန်းရှင်တူတွေနဲ့ CSO တွေနဲ့တွေ့ရတဲ့ဟိုအတွေ့အကြုံအခက်အခဲဟိုပြောသွားတာကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကိုဘိုးကြီးကိုပြန်ဆွေးနွေးစေချင်ပါတယ်ဆိုတော့ဒီလိုကျွန်တော်တို့ဒီအရက်ဖက်ဖွဲ့စည်းရေးတိုင်းပြည်ရဲ့မှာအားကောင်းလာဖို့လိုရလိုရဆိုရင်လည်းတစ်ဖက်မှာစစောကပြောသလိုပေါ့လေပြဿနာကိုပိုကြီးထွားအောင်အားပေးသလိုအခြေအနေမျိုးတွေရောဖြစ်လာနိုင်တဲ့အနေအမျိုးတွေရှိနေသလားကိုဘိုးကြီးဆွေးနွေးပြပါဦးခင်ဗျာ
အဓိကတော့ကျွန်တော်တို့အစိုးရရဲ့လုပ်ငန်းရှင်တွေရဲ့ပေါ့ဒီကပွန်လင်းမြင်တော်မှုတွေရှိဖို့လိုပါတယ်လုပ်ငန်းတစ်ခုခုကိုမလုပ်ခင်မှာတဲ့ကောကဒီလုပ်ငန်းတစ်ခုလုပ်လာလို့ရှိရင်ဘလို့အကျိုးကျေးဇူးတွေရမယ်စိုးကောင်းကျိုးရပါလေစိုးကျိုးရပါလေဒါတွေကိုပြည်သူလူထုကိုသိကြချရှင်းပြတာဖို့လိုပါတယ်အဲ့ဒါကိုပြည်သူလူထုကသိကြနားလေတယ်ဆိုလို့ရှိရင်တော့ဘလို့အဖွဲ့အစည်းပြောရပဲဟိုတိုက်တွန်းတိုက်တွန်းပြည်သူလူထုကလုပ်မှာမဟုတ်ပါဘူးဆိုတော့ဒီရက်ဘက်အဖွဲ့အစည်းတွေဆိုတော့ကလည်းပြည်သူလူထုရဲ့အတန်အောင်ပုံစံတူတာပါပြည်သူလူထုကသဘောမချအောင်ဆိုလို့ရှိရင်တို့ကသဘောမချတဲ့အတန်အောင်လိုက်ထွက်မှာပါဒါပေမဲ့ကျွန်တော်တို့ကရက်ဘက်အဖွဲ့အစည်းဆိုတာအစိုးရနဲ့လုပ်ငန်းရှင်တွေထိခိုက်အောင်အကျိုးစီးပွားပြအောင်တော့လုပ်နေတာမဟုတ်ဘူးပို့ပြီးတော့အကျိုးစီးပွားရှိအောင်နှုတ်နှစ်ဖက်ပေါ့အစိုးရရောဒီလုပ်ငန်းရှင်ရောဒီပြည်သူရောပေါ့အကျိုးရှိအောင်လုပ်တဲ့နေကြတော့ကြားခံဆောင်ရွက်ပေးနေတဲ့အဖွဲ့ပဲဖြစ်ပါတယ်နောက်တစ်ခုကဒီအရက်ဖက်အဖွဲ့အစည်းတွေကိုမလိုလားတာကအာဏာရှင်အစိုးရတွေအာဏာရှင်တွေကတော့မလိုတော့ပါဘူးဒါကြောင့်မလို့လေကျွန်တော်နိုင်ငံမှာဆိုလို့ရှိရင်1962ခုနှစ်တပ်မတော်ကအာဏာသွေးယူပြီးရဲ့ဆိုတဲ့အချိန်ကကျောင်းသားသမဂ္ဂကိုဘုံခွဲပစ်ခဲ့တာပေါ့ဒါကဒီအရက်ဖက်အဖွဲ့အစည်းတွေရဲ့တံပိုးရပ်ဖက်ဖွဲ့စည်းတွေရဲ့လုံးအားကိုသူတို့ကောက်ကောက်သိတယ်။ဒါကြောင့်မို့ရပ်ဖက်ဖွဲ့စည်းတွေကိုသူတို့ကနှိမ်နင်းဖြစ်တယ်၊စက်ပြစ်တယ်။ဒီလိုအခြေအနေမျိုးကနေပြီးတော့အခုချိန်မှာရပ်ဖက်ဖွဲ့စည်းတွေကပြန်ပြီးတော့ရှင်တံပိုးအတွက်ရုန်းကန်နေရတဲ့အခြေအနေဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာတော့နားလည်မှုလွဲလာလေးရှိနိုင်ပါတယ်။အဲ့ဒါတွေကိုကျွန်တော်တို့ကနှိမ်နင်းမှုဖြေရှင်းရမယ်။တေချာတာကရပ်ဖက်ဖွဲ့စည်းဆိုတာကတိုင်းပြည်ရဲ့နားနဲ့မျက်စိပါရက်ဖက်ဖွဲ့စည်းဆိုတာကတိုင်းပြည်ရဲ့ဂျန်သူမဟုတ်တယ်လို့အစိုးရရဲ့ဂျန်သူလည်းမဟုတ်ပါဘူးအဲ့လိုပဲရက်ဖက်ဖွဲ့စည်းတွေကလည်းအစိုးရကိုအမြဲတမ်းဆန့်ကျင်နေမှာမဟုတ်ဘူးပြုပြင်ပြောင်းလဲတင့်တယ်လို့ထင်တဲ့ဟာမျိုးတွေမှာပဲကျွန်တော်တို့ကရက်ဖက်ဖွဲ့စည်းတွေကဝင်ပြောနေတာပါ
ဟုတ်ကဲ့ကိုဘိုးကြီးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီညီမရင်းမြစ်မှာဒါရိုက်တာဥအောင်မျိုးမင်းလည်းအခုကျွန်တော်တို့ဆက်သွယ်လို့ရပါပြီလေလိုက်မှမှာရှိနေပါတယ်ဆိုတော့ကော်မျိုးမင်းကျွန်တော်တို့အစိုးရမှာတော့ဟိုကျွန်တော်ကိုဘိုးကြီးကိုတော့ဟိုအချင်းချင်းသုံးသက်ချက်ကျွန်တော်အနေနဲ့မေးထားပါတယ်ဆိုတော့ကျွန်တော်ဒီဒီဘက်ထဲမှာထုတ်ပြန်လိုက်တဲ့အရက်ဖက်လူခွင့်ရေးလှုပ်ရှားမှုဖွဲ့ဒီ Civic Cast ရဲ့အစီရင်ခံစာမှာဒီမြန်မာနိုင်ငံကအရက်ဖက်လူမှုဖွဲ့စည်းနဲ့တက်ကြွလှုပ်ရှားသူတွေအပေါ်မှာဖိနှိပ်မှုရှိနေတဲ့နိုင်ငံဖြစ်တဲ့မြန်မာနိုင်ငံကိုသတ်မှတ်ထားပါတယ်နောက်ပြီးတော့ဒီစစ်ဆေးရေးလက်ထက်ကအခြေအနေကိုဥတည်နေပြီးဆိုပြီးတော့လည်းသတိပေးထားတာရှိပါတယ်ဆိုတော့ဟိုကိုအောင်မျိုးမင်းကလည်းကဲတော့ဒီအရက်ဖက်ပေါ်စီတခုဥဆောင်ပြီးလှုပ်ရှားနေတဲ့ပုံကူတူဖြစ်တယ်ဆိုတော့တကယ်အခုသူတို့စိုးရိမ်နေလို့ပေါ့လေမြန်မာနိုင်ငံမှာဒီလိုအခြေအနေမျိုးဥတည်နေတဲ့အခြေအနေမျိုးတွေတကယ်ပဲရှိနေလားခင်ဗျာ
ဟုတ်ကဲ့လက်ရှိမြန်မာနိုင်ငံအခြေအနေပြောမယ်ဆိုရင်တော့ဒီတက်ကြွလှုပ်ရှားသူ activist တွေ defender တွေတဦးချင်းပေါ်မှာတက်ရောက်မှုရှိတယ်လို့ဒီအရက်ဖက်လူမှုဖွဲ့စည်း movement တစ်ခုလုံးလှုပ်ရှားမှုတစ်ခုလုံးပေါ်မှာတက်ရောက်မှုတွေကတော့ရှိတာတွေ့ရပါတယ်ကျွန်တော်ဒီအစိုးရတက်တက်ချင်းမှာကျွန်တော်တို့ဒါပြည်သူတွေရကြားရတဲ့ပြည်သူတွေနဲ့တော့ထိဆက်မှုရှိတော့ပြည်သူအတန်းကိုနားထောင်တော့အစိုးရအထက်ကျွန်တော်တို့ပြောနေချက်တွေကျွန်တော်ရှိတယ်အစပိုင်းမှာလည်းကျွန်တော်တို့တွေ့ဆုံဆွေးနွေးမှုတွေတော်တော်များအားကောင်းခဲ့တယ်ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တဖြည်းဖြည်းနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေပေါ်မှာအရင်ကတည်းကကန့်သတ်မှုလေးတွေရှိလာတာတွေ့ရပါတယ်ဥပမာကျွန်တော်တို့တွေ့ရတဲ့အခြေအနေဆိုရင်ဒီအသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေပေါ်ပေါက်ခဲ့တဲ့နောက်ပိုင်းမှာအသင်းအဖွဲ့တွေကကျွန်တော်တို့မဖြစ်မနေမှတ်ပုံတင်ရမှာမလို့ပဲနဲ့ပတ်ပုတ်တင်လဲရတယ်မတင်လို့ရှိရင်လှုပ်ရှားနိုင်တယ်ဆိုတဲ့ပုံစံမျိုးဒါမျိုးကျွန်တော်တို့ရှိခဲ့တယ်ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တို့ဘာတွေကြုံတွေ့ရလဲဆိုတော့လွတ်တော်အပါအဝင်တချို့သောအစိုးရဌာနတွေမှာဥပဒေကဘလောက်ပြောသည့်တိုင်အောင်ဒီဒေတာနာလှုပ်ရှားမှုတွေမှာအဖွဲ့အစည်းရဲ့မှတ်ပုံတင်ရှိမှအဖွဲ့အစည်းရဒီလိုမျိုးလှုပ်ဆောင်မှုတွေကအစိုးရကအတိမတ်ပြုထားတဲ့အဖွဲ့အစည်းဖြစ်မှဆိုတဲ့တင်းကျပ်မှုတွေရှိလာတယ်အဲဒါအရင်တော့သွားထားတဲ့လမ်းကြောင်းထက်စာလို့ရှိရင်ကျွန်တော်တို့ပို့ပြီးတော့တင်းကျပ်မှုတွေရှိလာတယ်အထူးသဖြင့်ကျွန်တော်တို့တချို့ဒီကြားပြည်နယ်နဲ့မန္တလေးတိုင်းမှာဆိုလို့ရှိရင်အတင်းအဖွဲ့တွေလှုပ်ဆောင်မှုတွေကိုလှုပ်ဆောင်မယ်ဆိုရင်ခွင့်ပြုချက်ရမှလှုပ်ဆောင်ရမယ်ဆိုရဲ့ညှိညာချက်တွေထွက်လာတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့အရင်တုန်းကပုံစံတိုင်းပဲပြန်ပြီးတော့သွားနေတယ်ဒါကိုလည်းထောက်ပြကြတာရှိပါတယ်နောက်တစ်ခုကကျွန်တော်တို့ခွင့်ပြုချက်ယူရမယ်ဆိုရဲ့လှုပ်ဆောင်မှုအပိုင်းလှုပ်ဆောင်တဲ့ချိန်မှာလည်းမလူလားအပ်တဲ့အချက်လက်တွေအထူးသဖြင့်ပြောဆိုမဲ့သူတွေရဲ့အကူရေးရာဇဝင်တွေပညာရေးချင်းတွေတကယ်ကိုအရန်ကိုဟိုရှုပ်ထွေးနေနေပြီးတော့ဖြည့်ဖို့အတွက်ခက်ခဲတဲ့ပုံစံမျိုးတွေဖြစ်နေတာတချို့ဆိုလို့ရှိရင်ခွင့်ပြုချက်ကိုလောက်ခံနေဒီရက်လောက်မှနောက်ဆုံးမိနစ်မှာကတ်ပြီးတဲ့ပုံစံမျိုးဖြစ်တဲ့အတွက်ဒီလိုမျိုးချက်တွေကအရက်ဖက်လူမှုဖွယ်စည်းလှုပ်ရှားမှုမှာတက်ရောက်မှုရှိတယ်ခုန report ထဲမှာပြောသလိုပဲကျွန်တော်တို့ဟိုပွင့်လင်းမြင်သာတဲ့ကာလကိုရောက်ပြီးမှနည်းနည်းလေးပြန်ပြီးတော့တင်းကျပ်မှုအခြေအနေကိုပြန်လည်နောက်ဆုတ်သွားတဲ့အခြေအနေမျိုးတော့ရှိနေတွေ့ရပါတယ်ဗျာ
โอเคสรุปดิอีนเนาะสิซัวเนี่ยเล่ถัดมาตรงก็တော့ဒီပြိနေမှုတွေရှိတယ်ဆိုတော့လူတိုင်းသဘောပေါက်ပါတယ်ဒါပေမဲ့အခုကဟိုဟိုပြည်သူလူထုကရွေးချယ်တင်မြှောက်တယ်တကယ်ဒီမိုကရေစီအခွင့်အရေးတွေအတွက်ဟိုကြိုးပမ်းပါမယ်ဆိုတော့ซัวเนี่ยเล่ถัดมาဒီလိုပုံစံတွေဆက်ဖြစ်နေရတာဟောဘာကြောင့်များလဲအဓိကဘာတွေကိုစိုးရင်ချက်တွေကြောင့်ဒီလိုပုံစံတွေတွေ့နေရတာလဲကိုအောင်မြင်မယ
်စိုးရင်ချက်ကတော့ကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒီနိုင်ငံရေးမတည်ငြိမ်မှုကိုဖန်တီးလိုတယ်ဆိုတော့သူတစုတွေရှိပါတယ်ဆိုတော့စိုးရင်ချက်ဖြစ်မယ်နောက်တစ်ခါလက်ရှိအစိုးရကိုအချက်တည်းဖြစ်အောင်ဖန်တီးလှုပ်ဆောင်နေသောလှုပ်ရှားမှုတွေရှိမယ်ဆိုတော့စိုးရင်ချက်ကလာတယ်လို့ကျွန်တော်ယူဆပါတယ်အားလုံးသိတဲ့အတိုင်းပဲကျွန်တော်တိုင်ပြည်မှာငကွက်ရှိပြီးသားနိုင်ငံရေးပြဿနာတွေတဲ့ပုံမှုရှုပ်ထွေးအောင်လုပ်နေတဲ့အခြေအနေမျိုးရှိတယ်အဲ့တော့ဒါကိုစိုးရင်ပြီးတော့တင်းကျပ်ဖို့အတွက်စူးစမ်းနေဒီလှုပ်ဆောင်ရတဲ့သူတွေမကတော့ပဲနဲ့ဒီအမောက်ပြောကလှုပ်ဆောင်နိုင်မကပဲနဲ့အရက်ဖက်လူမှုအဖွဲ့အစည်းတစ်ခုလုံးရဲ့လှုပ်ရှားမှုပေါ်မှာမျက်စိတပွဲမေးစုပြီးတော့စောင့်ကြည့်တဲ့အရာမျိုးတွေကန့်တတ်မှုတွေဖြစ်လာတယ်အဲ့တော့ဒါဘာပြောမယ်ဆိုလို့ရှိရင်တော့ဟိုတဦးတယောက်ကိုကြောက်ပြီးလှုပ်ဆောင်မှုကြောင့်ရပ်ပလူမှုဖွဲ့စည်း movement တစ်ခုလုံးကိုထိခိုက်မှုတွေဖြစ်ပါတယ်အဲ့တော့တီးစဲဥပဒေကအရေးကြီးလို့ရပြီမဲ့ဒါကိုအရေးမယူဘဲနဲ့ဒီလိုမျိုးအရက်ဖက်လူမှုဖွဲ့စည်းရဲ့အခြေခံလွတ်လပ်ခွင့်တွေဖြစ်တဲ့ပြောဆိုခွင့်တွေငင်းရဲစွာနဲ့ကျွန်တော်တို့ဒီလှုပ်ရှားသွားလာခွင့်နေပြည်သူအစိုးရအပေါ်မှာလိုအပ်ချက်တွေကိုကျွန်တော်တို့ဟိုဝေဖန်ထောက်ရှုပိုင်ခွင့်နေအားလုံးသွားပြီးတော့ချင်းချက်လိုက်တော့ကျွန်တော်တို့မှာဟိုအနေရရှိတဲ့သူခုနလိုတိကျအနေရဖြစ်အောင်လှုပ်ဆောင်မဲ့သူတွေကိုထိရဟာမဟုတ်ဘူးမဟုတ်ပဲနဲ့အရက်ဖက်လူမှုဖွဲ့စည်းတစ်ခုလုံးရဲ့လှုပ်ရှားမှုတစ်ခုလုံးသွားထိကျတဲ့ပုံစံမျိုးလည်းဖြစ်နေတာဒါကဟိုဟုတ်ရတယ်ဆရာရှာတယ်လို့ဖြစ်တဲ့ပုံစံမျိုးလည်းဖြစ်နေပါလေခင်ဗ
ျဟုတ်ကဲ့ဆောစောဒီစောရင်မှာဒီကိုမျိုးမင်းနဲ့ဆက်သွယ်မရခင်မှာပေါ့လေကျွန်တော်တို့ဒီဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတယောက်ကဟိုထောက်ပြသွားတာရှိပါတယ်သူကတော့ဒီတက်ချီလေးဘက်ကနေလုပ်ငန်းရှင်တူပါသူကြုံခဲ့ရတဲ့အတွေ့အကြုံကိုသူကပြောတာပါတခါလေးကျတော့တဲ့သူသူတို့နယ်ရီဘက်မှာပေါ့လေဒီရက်ဖက်လူမှုဖွဲ့စည်းရာဟိုသူတို့လှုပ်ဆောင်မှုပေါ့နော်သူပြောတာနောက်ွယ်နေမြောက်ပင်ပေးတဲ့အတွက်တချို့ဒီအလုပ်သမားကြီးလယ်သမားကြီးလှုပ်ရှားတဲ့သူတွေနဲ့တချို့ဒီလုပ်ငန်းရှင်တွေကမှနားလည်မှုလွဲတာမျိုးတချို့ပြဿနာပေါ်နေတဲ့အခြေအနေမျိုးတွေကြုံရတတ်တယ်ဆိုတော့ဒီလိုပေါ့လေဒီလိုရက်ဖက်ဖွဲ့စည်းအားကောင်းလာဖို့ကျွန်တော်တို့အရေးကြီးရယ်ဆိုရင်လည်းတစ်ဖက်မှာဒီလိုပြဿနာကြီးလာနိုင်တဲ့အားပေးရရောက်တဲ့အခြေအနေမျိုးတွေရောကြုံနေတဲ့အန္တရာယ်တွေမရှိနိုင်အောင်လောက်ကောင
်းမျိုးဒါမျိုးကတော့ကျွန်တော်တို့ကြည့်လို့တဲ့သူရဲ့စိတ်ရင်းစေတနာနဲ့ရည်ရွယ်ချက်ပေါ်မှာတော့အများကြီးမူတည်ပါတယ်။ဒါပေမဲ့ကျွန်တော်တို့မှာကဘာဖြစ်လဲဆိုတော့ ဟိုလူတွေကလူတွေလွယ်လွယ်နဲ့တော့ကျွန်တော်တို့ဟိုမတက်ဟိုအထင်မသေးစေချင်ဘူးလူတွေမှာလည်းစဉ်းစားဆင်ခြင်မှုတွေရှိပါတယ်အဲ့တော့ခုနကတော့ဒါမျိုးလှုပ်ဆောင်တဲ့သူရှိသည့်တိုင်အောင်မှန်ကန်တဲ့တည်င်းတွေပြန်လဲထုတ်ပြန်တာသူတို့ကဒါမျိုးဖြစ်ရတာဘာကြောင့်ဖြစ်ရလဲဆိုတော့အကြောင်းရင်းကိုဖြေရှားပြီးတော့အဖြေရှားတဲ့ပုံစံမျိုးလုပ်မယ်ဆိုရင်ဒါကျွန်တော်တို့ဟိုဘလောက်ထိမြောက်ပေးမြောက်ပေးဘလောက်ထိလှုပ်ဆောင်လှုပ်ဆောင်ဒီဖြစ်စင်နေအောင်တော့ဒါကျွန်တော်တို့ပြည်သူလူထုကတွေးရောက်နိုင်မြောက်ပေးတိုင်းဖြစ်မှာမဟုတ်ပါဘူးအမှန်တော့ကျွန်တော်တို့မှာပွင့်လင်းမြင်သာမှုဟာအရေးကြီးပါတယ်အခုကျွန်တော်တို့ဖြစ်နေတာကဒီလိုလူတွေကမြောက်ပေးတတ်တယ်ဒါကြောင့်မို့ဒီလူတွေလောက်ခွင့်မပေးနဲ့ဆိုပြီးတော့ပိတ်ပေမှုတွေဖြစ်တယ်တစ်ခုဖြစ်လာလို့ရှိရင်ဒါကဖြေရှင်းရမယ်စားသူများမြောက်ပေးလို့ဖြစ်ပါတယ်ကွာဆိုပြီးတော့တစ်ဖက်သက်အမြင်လေးကြောင့်ကျွန်တော်တို့ကဖြေရှင်းနိုင်တဲ့ကိစ္စမျိုးတွေမဖြစ်တဲ့ကိစ္စမျိုးဖြစ်ပါတယ်အစိုးရလည်းဒီတိုင်းပါပဲအရက်ဖက်လူမှုဖွဲ့စည်းရာအစိုးရရဲ့အားနည်းချက်ကိုလည်းထောက်ပြနိုင်တယ်လို့အစိုးရအကောင်အောင်လေအကြံဉာဏ်ပြုနိုင်တယ်ဒါပေမဲ့ထောက်ပြတာကိုပဲမြင်ပြီးတော့အကြံပြုတဲ့ဟာကိုလက်မခံဘူးဆိုရင်ကျွန်တော်တို့အစိုးရဘက်ကဆုံးရှုံးမှုပဲအရက်ဖက်လူမှုဖွဲ့စည်းရဲ့ဆုံးရှုံးမှုပဲဒါကြောင့်မလို့ဘက်ကိုမြင်မှုအတွက်အရက်ဖက်လူမှုဖွဲ့စည်းတွေရဲ့အကောင်ချက်နဲ့အသုံးဝင်မှုကိုလည်းတစ်ဖက်ကထည့်သွင်းစဉ်းစားပေးဖို့အရေးကြီးပါတယ်အမြင်နဲ့အကောင်မမြင်မနဲ့အစိုးမြင်တော့ဘယ်လို့မှအကျိုးရှိမှာမဟုတ်ပါဘူး
โอเคขอมิวเมซุนิยาเจซุบาสรเราเราดิซุนิวะตั่วกูปาวเวซุนิโกเสร็จตวยทาได้นาวตูแลชินิบาดิเดตูโหตูอูซูเวဖြစ်ပါတယ်อูซูเวကိုလာရလဲပဲဟိုကိုတက်ကြွလောက်ရှာသူတူအနေနဲ့ဟိုတွားလာနေတာကိုကျွန်တော်တို့ပုတ်ကိုတူဆိုတော့ကျွန်တော်နားလည်ထားပါတယ်อูซูเวซุนွေးရှင်တာပဲဖြစ်ဖြစ်မင်းမြန်ရှင်တာပဲဖြစ်ဖြစ်ซุนွေးမင်းမြန်လို့ရပါတယ်ခင်ဗျာ
โอเคโอเคโอเคကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီကြီးရင်ကြောင်းလဲဤဟိုပေါ်ဆောင်စူးစမ်းနေတဲ့အချိန်မှာကျွန်တော်တို့ဒီရက်ထက်လူဖွဲ့စည်းပေါ့ကသူတို့တွေအကောင်မောင်းတမ်းမှုအမှန်တရားပါပါတယ်เนาะအခုလိုပေါ့ဗျာဟိုဒီမိုကရေစီအစ္စောင်းပါတီရေးကနေပြီးတော့အစိုးရတာဝန်ရဆက်တော်ကိုဆိုတဲ့အများစုကြီးကရထားတဲ့အခါမှာအဲဟိုဒီဟိုပေါ့ဟိုပေါ့ဖြစ်ပေါ်နေဟိုဒီချဲဥပဒေပေါ့2007ဖွဲ့စည်းပုံဥပဒေကြောင့်အစိုးရရောဆက်တော်ကိုဆိုတဲ့ရောဆက်ပြီးတော့ဆုံးလို့မရတဲ့အချိန်မှာဒီ CSO တွေပေါ့အရက်ဖက်အဖွဲ့စည်းကပြည်ပြီးအေးပါတယ်เนาะဒီအချိန်မှာပေါ့အမှန်တရားပါလေတိုးတော်လေပေါ့ကျွန်တော်ပြောပြအောင်မယ်ဒီအရက်ထက်လီဖွဲ့ချင်းပတ်တယ်လို့ကျွန်တော်ဆက်မိကြတော့ကစပြောရမယ်ဆိုရင်ကျွန်တော်တို့ဒီအချင်းကဒီမဆလာကမှာမဆလာတပါတိကမှာဒီအလုတ္တမအစီယုံတို့ပေါ့တောင်ယူရမအစီယုံဆိုတဲ့အရက်ထက်လီဖွဲ့ချင်းတွေရှိခဲ့တယ်ကျွန်တော်ဆက်မိကြတော့ပေါ့နော်တိုးတော်လေအဲ့ဒီအလုတ္တမအစီယုံတို့ဒီဟိုတောင်ယူရမအစီယုံတို့ဆိုတာမဆလာပါတိကခံထားတော့ဒီဆုပ်လို့တော့ပြင်ရအောင်ပေါ့နော်အဲ့ဒီဘက်ကနဝတခမှာကြတော့တခါအဲကျွန်တော်ကဟိုကြက်ခိုင်ခွင့်ချွေးပါတီဟာလဲသူတို့ပထမကတော့ဒါအရက်ဖက်ဖွဲ့အစည်းတွေလည်းပေါ်ပေါက်လာတာပေါ့နော်ဒီတောင်ဆိုကြက်ခိုင်နဲ့ခွင့်ချွေးအတင်းဆိုပြီးတော့အဲ့ဒီမှာနောက်ပိုင်းသူတို့ရေးချင်တဲ့သူနိုင်ငံရေးပါတီကိုကြောင်းလိုက်တယ်ပေါ့အဲ့ဒီအချိန်မှာလည်းနိုင်ငံအဖွဲ့တွေရှိတယ်ပေါ့နော်ပြီးတော့ဒီအရက်ဖက်အဖွဲ့အစည်းတွေများများဆက်ဆက်ပေါ်ထွန်းလာတာက2030သမရဥဒိစေအစိုးရကပေါ်ထွန်းလာတယ်ပေါ့နော်အဲနိုင်ငံကဥရောပနဲ့အမေရိကအကူအညီတွေပြည်ညာလို့ねအဲယူနေတိုင်းယူနေတိုင်းမှာနာမည်အမည်နဲ့ပေါ်ပေါက်လာကြတယ်ပေါ်လာတဲ့အခါမှာအဲ့ဒီအဖွဲ့အစည်းတွေကခုရှိခုချိန်ကြီးပေါ့အနေနဲ့ဆိုတာအခြေကြီးဒီအဖွဲ့တွေကပဲဆက်ပြီးတော့ဒီပေါ့ဒီဆိုဟိုပေါ့အဲ့ဒီအဖွဲ့အစည်းတို့အတိုင်အလုပ်တွေလုပ်နေကြတာပေါ့အဲ့ဒါမှာဟိုပေါ့ပုံမှုအဲ့ဒီလိုတွေရှိတာဘယ်လိုရှိနေလဲလို့ကျွန်တော်အယူဆကိုပြောရရင်ဒီ2030အစိုးရကမှပေါ်လာတဲ့အဲ့ဒီအဖွဲ့အစည်းတွေက2030အစိုးရပတ်စံချမ်းလာတာပေါ့ဗျာပတ်စံအများကြီးတုံ့ခိုင်းတယ်ပေါ့အခုအဲ့ဟိုအင်းအဲ့ဒီဒီလိုဆိုတာကြတော့ဟိုပတ်စံအများကြီးတုံ့နေတာဒါမှပုံမှန်တိုင်းမျိုးတွေချင်းနေတယ်လို့ကျွန်တော်မြင်တယ်ဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ခုဆိုရင်ဆွေးနွေးပြတာကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်ဟို Facebook တရားနေပေးပို့ထားတာတချို့လည်းရှိနေပါသေးတယ်စာတချို့တော့ Facebook ကစာတချို့ကိုတော့မဆုမွန်မဲ့အရင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီ Matthew ဆိုတဲ့အကောင့်ကတော့အမှန်တရားကိုမျက်နှိုးတဲ့အရက်ဖက်လူမှုအဖွဲ့အစည်းနဲ့တက်ကြွလှုပ်ရှားသူတွေကိုနိုင်ငံတကာကပုံမိုဝင်းရံပြီးတော့အစွန်းရောက်စစ်အာဏာရှင်ကိုအမြန်ဆုံးအရေးယူစေချင်ပါတယ်တဲ့မျိုးမြင့်ဆိုတဲ့အကောင့်ကတော့မင်္ဂလာပါ VOA ခင်ဗျားတဲ့ကျွန်တော်တို့နိုင်ငံမှာကိုပြုတဲ့ကံကိုဝင်မခံတဲ့ရွေ့ဒီလိုပဲဖြစ်နေအောင်မယ်လို့ထင်ပါတယ်တဲ့ဖိနှိပ်မှုကတော့စစ်အစိုးရနဲ့ထူးမကွာဘူးလို့ပဲပြောချင်ပါတယ်ခင်ဗျားတဲ့ဇော်သူနန်းဆိုတဲ့အကောင့်ကတော့အရက်ဖက်အဖွဲ့နဲ့လှုပ်ရှားသူတွေအနေနဲ့ကိုတင်မြောက်ထားတဲ့အစိုးရကိုပံ့ပိုးပေးဖို့လိုပါတယ်တဲ့။ဘာဖြစ်လို့လဲဆိုတော့ပန်းနိုင်မရောက်သေးပါဘူးတဲ့။တတိချက်စေချင်ပါတယ်တဲ့။ပြည်ထဲရေးနေဆက်လုံခြုံရေးကိုစစ်တပ်ကကင်ထားပါတယ်တဲ့။ငြိမ်းချမ်းရေးကိစ္စကိုလည်းကြည့်ပါစစ်တပ်ကပြောလိုက်လို့နောက်ပြန်သွားနေပါတယ်တဲ့။လုတ်ပိုင်ခွင့်ကဘာမှအကုန်မရသေးပါဘူးတဲ့။နိုင်ငံတစ်ခုမှာခေါင်းဆောင်ကောင်းကတိတ်အရေးကြီးပါတယ်တဲ့။ဥပမာမလေးရှားကိုပဲကြည့်လိုက်ပါတဲ့။ပြီးခဲ့တဲ့ဝန်ကြီးချုပ်လှုပ်သွားတာနိုင်ငံမှာအကျွေးတောင်ပြန်တင်ပါတယ်တဲ့။ဥပဒေကအရေးပါပေမဲ့ခေါင်းဆောင်ကမလိုက်နိုင်ရင် အဲ့ဒီနိုင်ငံမွဲမဲ့သာမှတ်ပါတဲ့ဒါပေမဲ့အခုဝင်ကြီးချုပ်တက်လာတဲ့အကုံလုံးလုတ်တယ်သူတို့ဝန်ထမ်းတွေကလက်ရှိခေါင်းဆောင်ခိုင်းတာကိုအကုံလုံးရပါတယ်တဲ့ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာကြတော့အောက်ခြေဝန်ထမ်းကအစာတိတ်ဂရုစိုက်တာမဟုတ်ဘူးတဲ့ခမည
โอเคကျေးဇူးပါနောက်စာတောင်းတော့ကျွန်တော်အမေရိကန်ပြည်တော်စုကမောင်တက်တနာရဲ့ပေးစာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
အရသာအစိုးရနဲ့စစ်အစိုးရအစိုးရနဲ့ရကြငွေရေးကြေးကနေမခိုင်မာသေးတဲ့ဥပဒေတွေကြောင့်ရုန်းကန်နေကြတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူတွေရဲ့လှုပ်ရှားမှုတွေဟာဒီမိုကရေစီပြုတ်ပြင်းပြောင်းလဲရေးအတွက်အားနည်းသွားတယ်လို့မယူဆမိပါဘူးဒီအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးဟာသဘာဝဘေးအန္တရာယ်ကြုံရတဲ့ပြည်သူတွေနဲ့စစ်ဘေးအန္တရာယ်ကြုံရတဲ့ပြည်သူတွေကိုတက်တက်ကြွကြွကူညီကယ်ဆယ်နေကြတဲ့အပြင်ချို့တဲ့နွမ်ပါနေသူတွေရဲ့ပညာရေး၊ကျန်းမာရေး၊တံမွေဝမ်းကြောင်းမှုလက်ကျင့်ပညာရေးတွေအထိကြည်ကြဲပြင်းပြင်းဆောင်ရွက်နေကြတာနိုင်စင်နေပါကြားသိနေရပါတယ်။အထူးသဖြင့်ဒီမိုကရေစီပြုတ်ပြင်းပြောင်းလဲရေးဖြစ်စဉ်တွေမှာလည်းနိုင်ငံတကာကပြုတ်ပြင်းပြောင်းလဲရေးဖြစ်စဉ်တွေကိုလေ့လာပြီးအစိုးရနဲ့ပြည်သူတွေ၊လွှတ်တော်ကိုယ်စားလှယ်တော်တွေသိရှိနိုင်အောင်လို့ဆွေးနွေးပွဲမျိုးစုံကိုကျင်းပပြီးတော့မီဒီယာတွေကတဆင့်တက်နိုင်သလောက်ဖြန့်ဝေနေကြတာတွေကိုလည်းမှတ်သားမိပါတယ်။ဒါပေမဲ့ပြည်သူတွေကြားထင်တဲ့လောက်ခရီးမပေါက်နိုင်သေးတာကပြည်သူအများစုမှာနှစ်ပေါင်းများစွာစနစ်ဆွေးရအမောင်တို့အောက်မှာကျင်လည်ခဲ့ရပြီးတော့ပညာရေးနဲ့အထွေထွေအချက်အသေးတွေကြောင့်အရက်ဖက်လူမှုအဖွဲ့အစည်းတို့ရဲ့စီးအောင်လှုပ်ရှားမှုတွေအပေါ်ကြည်ကြဲပြင်းပြနားမလည်နိုင်ကြသေးတာလို့ပဲယူဆမိပါရခင်ဗျာ
။ဟုတ်ကဲ့ဒါတော့မောင်တသနာရဲ့ပေးစာဖြစ်ပါတယ်။သူကတော့ဒီအရက်ဖက်ဖွဲ့စည်းတွေကဒီအစိုးရလွတ်တော်စတဲ့ဒီမူဝါဒတွေဥပဒေတွေချမှတ်သူတွေအတွက်ထောက်ကူပေးနိုင်တဲ့ချက်ကိုလည်းထောက်ပြထားတာရှိပါတယ်။ဒါပေမဲ့ဆက်သွားတော့ကိုဖို့ကြီးတခုပြောသွားတာရှိတာတော့ကျွန်တော်တို့စီမတလူဟိုလုပ်ဖို့ကြိုင်မှုအခွင့်မသာတဲ့အပိုင်းတွေမှာ2008ဖွဲ့စည်းပုံအကျက်တည်းရှိရဲ့နောက်ဒီစစ်တပ်ကနိုင်ငံရေးမှာဩဇာလွှမ်းမိုးထားတဲ့ပြဿနာတွေရှိရတဲ့ဆက်သွားဆွေးနွေးတဲ့ပုံကိုတချို့ရဲ့ဆွေးနွေးချက်တွေမှာလည်းပါပါတယ်။ဆိုတော့ကျွန်တော်တို့ဒီလိုဟိုနိုင်ငံရေးအရာလူ့လက်မရှိသေးတဲ့အခင်းချင်းမှာရောဒီ CSO တွေအနေနဲ့ဒီကြားထဲမှာလုံခွင့်တာအောင်လုံနိုင်တာဟိုလုံခွင့်တာအောင်မဖြစ်ဖြစ်ပေါ့လေလုံနိုင်အောင်နေရာပဲဖြစ်ဖြစ်ပေါ့လေအစိုးရအနေနဲ့ဖန်တီးပေးနိုင်တာမျိုးတော့မရှိရောက်ဘူးလားကိုဘိုးကြီ
းဒီလွတ်တော်ပဲအပိုင်းကလည်းအရေးကြီးပါတယ်ဆိုတော့ကျွန်တော်တို့ဥပဒေပေါ့တခြားနိုင်ငံတွေမှာဒီမိုကရေစီနိုင်ငံတွေမှာသလိုရှိရင်တော့ဒီလိုလူရက်ဖက်အဖွဲ့အစည်းတွေကိုဘယ်လိုမျိုးအထောက်အကူပြုမလဲပေါ့ဒါကဥပဒေနဲ့ရှိတယ်အဲ့လိုပဲလွတ်တော်ကနေပြီးတော့ဘတ်ဂျက်သတ်မှတ်ထားတာမျိုးလည်းရှိပါတယ်ကြည့်ပြီးတဲ့အခါကျတော့လွတ်တော်ကနေပြီးတော့ဒီရက်ဖက်အဖွဲ့ကြီးကအားကောင်းဖို့အတွက်ငွေကြေးရစပံ့ပိုးပေးရတာမျိုးတွေရှိတယ်။ဒီလိုပုံစံမျိုးတွေနဲ့လုပ်ကြတယ်။ဒါတွေကိုလည်းလွတ်တော်အနေနဲ့ချန်ပြီးတာသိနေ။လွတ်တော်မှာဥပဒေတစ်ခုရှိသင့်တယ်။အဲ့လိုပဲဘတ်ဂျက်ကိုလည်းတည်တံ့ထားသင့်တယ်။နောက်တချို့ဒီစဲဥပဒေတွေကိုအများဆုံးသူပြင်ပြောင်းလဲဖို့လုပ်တဲ့ဟာတွေလည်းရှိပါတယ်။ဥပမာဒီ Telecommunication Act ပေါ့66ကားကြီးဆိုတာကတော့ဟိုတကယ်ကိုပြန်ပြုပြင်သင့်တယ်။နောက်ဒီ Peaceful Assembly Law ပေါ့ဒါကလည်းအများဆုံးပြန်ပြီးပြင်ပြောင်းလဲသင့်တယ်။နောက်တချို့ဒီအစိုးရကိုပြန်ပြီးတော့မေးခွန်းထုတ်တဲ့ဟာမျိုးတွေကလည်းအများကြီးမေးတင်တယ်ဥပမာနှိမ့်ဆက်ညှိမှမှုတွေကလည်းမြန်မာနိုင်ငံမှာဖြစ်နေတော့မယ်ဒါပေမဲ့ဒီနှိမ့်ဆက်ညှိမှမှုတွေကိုစောင့်ကြည့်မဲ့အဖွဲ့အစည်းတွေကအားကောင်းလာအောင်လွတ်တော်ကဥပဒေပိုင်းဆိုင်ရာဘယ်လိုပံ့ပိုးပေးမလဲနောက်တစ်ခုကဒီနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလွတ်တော်ကအစိုးရကိုလက်မှတ်ထိုးအောင်တိုက်တွန်းတင်တာမျိုးတွေလည်းရှိတယ်အဲ့လိုမျိုးတို့ရတဲ့အခါကျတော့မှကျွန်တော်တို့ကနိုင်ငံတကာနေရောဤပညာနဲ့တချို့မြန်မာနိုင်ငံဆင်းရဲတဲ့အခါကျတော့လိုအပ်တဲ့ငွေကြေးတွေအဲ့ဒီလိုမျိုးပေါင်းဆက်ပြီးတဲ့ခါကျတော့ monitoring ပေါ့စောင့်ကြည့်တဲ့အဖွဲ့တွေပို့ပြီးအားကောင်းလာအောင်လုပ်လို့ရတဲ့အခြေအနေတွေရှိပါတယ်။အဲ့ဒီလိုမျိုးတရားဝင်ဖြစ်လာအောင်လွှတ်တော်ဘက်ကလည်းဥပဒေနဲ့လုပ်ပေးတဲ့အခါကျတော့မှရက်ဘက်အဖွဲ့အစည်းတွေကပို့ပြီးအားကောင်းလာမယ်။အစိုးရနဲ့လည်းပို့ပြီးတော့ဒီ inline ဖြစ်လာမယ်ပေါ့
။ဟုတ်ကဲ
့။ဟိုနှီးစက်လာမယ်ပေါ့။အဲ့လိုမျိုးတော့တယ်ဆိုလို့ရှိရင်တော့ပို့ကောင်းပါတယ်ပေါ့။
โอเคကျေးဇူးပါဆိုတော့ကျွန်တော်ကိုအောင်မျိုးမင်းကိုလည်းမေးချင်ပါတယ်တချို့ကတော့ထောက်ပြတာရှိတာဒီအရင်ကဆိုရင်ဒီပြည်ပမှာရက်တိခဲကြားရတဲ့အဖွဲ့အစည်းတွေကအခုဆိုရင်ပြည်ပမှာလည်းတရားဝင်အောင်လုပ်ခွင့်ကံခွင့်တွေရလာကြတယ်ဒါတွေကတိုးတက်မှုဆိုပြီးတော့တချို့ကဟိုစောရကတက်တာဒီငင်းကုန်မှုတွေလည်းရှိပါတယ်ဆိုတော့ဒီကိုအောင်မျိုးမင်းတို့လိုအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေအနေနဲ့ဒီဟိုဒီပေါ်လေဘယ်လိုအခန်းကဏ္ဍမျိုးကနေပြီးတော့အစိုးရကနေပြီးတော့နေရာပေးစီကျင်တာလဲဟိုဘာတွေဟိုဘယ်လိုအပိုင်းကနေပြီးတော့လုပ်ခွင့်ရကျင်တာလဲကိုအောင်မျိုးမင်းတို့
ဟိုအရင်စစ်အစိုးရလက်ထက်နဲ့စာလို့ရှိရင်တော့ကျွန်တော်လူသားလွန့်တာအသက်ရှူစရာနည်းနည်းလေးတော့ရှိလာဒါကတော့ကျွန်တော်တို့ဝန်ခံပါတယ်ဒါမျိုးလည်းရှိတင်ပါတယ်ဟိုပူးပေါင်းဆောင်ရွက်မှုအပိုင်းမှာကျွန်တော်တို့ကပြောချင်တဲ့တစ်ခုကဟိုအရက်ကွက်လူမှုဖွဲ့စည်းနေတွေ့ပါတယ်ဆိုတော့ဒီ checklist ပေါ့နော်ဟာလုတ်လိုက်ပါတယ်ဆိုတဲ့ပုံစံမျိုးဟိုပုံစံတစ်ခုမျိုးမဟုတ်ဘဲနဲ့တကယ်ကိုအနှစ်သာရရှိသောတွေ့ဆုံမှုတွေတတကအကြံအလံကျွန်တော်တို့မေးမြန်းပြီးတော့အကောင့်ဘက်ကိုဦးတည်သောပူပေါင်းဆောင်ရွက်မှုတွေကျွန်တော်တို့ဖြစ်စေခြင်းပဲအခုကအရက်ဖက်လူမှုဖွဲ့စည်းတွေကိုတွေ့ပါတယ်နောက်စကားတွေနားထောင်ပါတယ်လွှတ်တော်မှာလီလီသွားကြတယ်တွေ့ကြတယ်ဒါပေမဲ့ကျွန်တော်တို့ဆိုလိုတဲ့အချက်ကကျွန်တော်တို့ပြောတဲ့အချက်တွေကအမှန်တကယ်စဉ်းစားဆင်ခြင်ပြီးတော့ဥပဒေတွေပြဋ္ဌာန်းနေချိန်မှာလုပ်ရလား ကျွန်တော်စိုးရိမ်နေတဲ့အချက်တွေကိုသူတို့မိတဲ့မိကုန်ဒီမှာပါရဲ့လားအစိုးရရဲ့ဌာနဆိုင်ရာလှုပ်ဆောင်မှုလက်ဒီမှာကိုကျွန်တော်တို့တင်ပြသွားတော့အချက်တွေပါရဲ့လားအဲ့ဒါကိုဘယ်လောက်ထိအလေးထားလှုပ်ဆောင်လဲဆိုတော့ dialogue အပြင်ကျွန်တော်တို့ခုနဒီလေးစားသောအတိမတ်ပြုမှုတွေဒါကပူပေါင်းဆောင်ရွက်မှုအပြင်ဒါတွေပို့ပြီးတော့လိုချင်ပါတယ်ခင်ဗျာဘာတပတ်မဟုတ်ဘဲနဲ့အရက်ဖက်လူမှုဖွဲ့စည်းနေတွေ့လိုက်ပါတယ်တနေ့ဒါမှမဟုတ်တနေ့ပနေ့ကဘယ်နှခါတွေ့ပါတယ်ဆိုတဲ့ဟာမျိုးမဟုတ်ဘဲနဲ့တွေ့လိုက်တဲ့အပေါ်မှာဘယ်ဟာကိုထည့်သွင်းပြီးစဉ်းစားလဲဘယ်ဟာကအကျိုးရှိလို့ယူလိုက်လဲဆိုတော့တက်တည်ပြစရာရှိတော့အကျိုးပြုမှုကိုကျွန်တော်တို့တကယ်အမှန်တကယ်ဖော်
โอเค
สอบနိုင်ပြီးတော့လုတ်ဆောင်နိုင်တဲ့ပုံစံမျိုးတွေရှိဖို့ကပိုအရေးကြီးတယ်လို့ဆိုလို့
ရလာတခုထွက်လာတဲ့ဆွေးနွေးမှုမျိုးဖြစ်စေခြင်းတဲ့သဘောပေါ့เนาะဆိုတော့ပါဝင်ဆွေးနွေးပြီးတဲ့ဦးအောင်မျိုးမင်းဦးဘိုကြီးကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့ဒီစာရေးစာပေးဖို့တွေနဲ့သောတာရှင်တွေအားလုံးကိုထူးဝဲကျေးဇူးတင်ပါတယ်ခင်ဗျာ